EU ဥရောပသမဂ္ဂရဲ့ policy တွေကိုဒီမူဝါဒတွေကိုထိထိရောက်အကောင့်ထဲပေါ်တဲ့EU ဥရောပကော်မရှင်ကကော်မရှင်မင်းကြီးဟာပထမဆုံးအကြိမ်မြန်မာသမ္မတနဲ့တွေ့ဆုံမှုရှိပါတယ်။ကော်မရှင်မင်းကြီး Andris Bibeks ရဲ့ရှေ့ပတ်ခီးစဉ်ထဲမှာမြန်မာနိုင်ငံဖွံ့ဖြိုးရေးနဲ့စည်းရုံးမှုပပျောက်ရေးလုပ်ငန်းတွေအတွက်ပြီးမဲ့အကူအညီအစ်တွေကိုကြေညာပြီးတော့နောက်ထပ်ပြီးတော့ပေးနိုင်မဲ့ဒီအကူအညီတွေအတွက်လည်းလေ့လာသုံးသပ်သွားမယ်လို့ EC ရဲ့ပြောပြဆိုခွင့်ရသူကဆိုပါတယ်။ဒီလိုအကူအညီတွေဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက်စပြီးတော့လှုပ်လာတာကိုထောက်ခံပေးဖို့ဖြစ်တယ်လို့လည်းပြောရေးဆိုခွင့်ရှိသူကပြောပါတယ်ဒီအကြောင်းကိုတော့မင်းမြန်းထားတဲ့ကိုဝင်းမင်းကဆက်ပြီးတော့ပြောပြပေးပါလားရှင
်ဟုတ်ကဲ့ပါဥရောပကော်မရှင်မင်းကြီးပီဘက်စာ February 12ကနေ14တွင်မြန်မာနိုင်ငံကိုသွားပြီးမြန်မာသမ္မတဦးသိန်းစိန်နဲ့ပထမဆုံးကြိမ်တွေ့ရမှာတိုင်းပြည်မှာအပြောင်းအလဲဆက်လုပ်လာတာတွေကိုထောက်ခံကြောင်းပြောဖို့နဲ့ရှေ့ဆက်ပူးပေါင်းဆောင်ရွက်နိုင်တာတွေနဲ့အကူအညီထပ်ပေးနိုင်တာတွေကိုအသေးစိတ်ဆွေးနွေးဖို့ရှိနေပါတယ်EC ဥရောပကော်မရှင်ရဲ့ဖွံ့ဖြိုးရေးဆိုင်ရာပြောရေးဆိုခွင့်ရှိသူကက်သရင်းရေးကဒီခီးစဉ်ရဲ့ရည်ရွယ်ချက်နဲ့ကူညီပေးမယ့်အစီအစဉ်ကိုအခုလိုရှင်းပြပါတယ
် We want to show and to say that we are supporting the country to reform and we will announce an additional
မြန်မာနိုင်ငံထဲမှာပြုပြင်ပြောင်းလဲရေးတွေလုပ်ဖို့ရှိတာကိုကျမတို့အနေနဲ့ထောက်ခံတယ်ဆိုတာကိုပြောပြကြပါတယ်နောက်မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကျန်းမာရေးနဲ့ပညာရေးခန္ဓာတွေအတွက်နောက်ထပ်ယူရိုတန်ပေါင်း150ထပ်ပြီးအကူအညီပေးမယ်ဆိုတာကိုလည်းကြေညာဖို့ရှိပါတယ
်။ဥရောပကော်မရှင်ပြောခွင့်ရမစ္စစ်ရေးကပဲမြန်မာနိုင်ငံမှာဦးသိန်းစိန်ဦးဆောင်တဲ့အရတားအစိုးရတစ်တက်လာပြီးပြည်ပြင်ပြောင်းလဲရေးတွေစလုပ်လာတာနဲ့ဆက်လုပ်ဖို့ပြောထားတာတွေကချီးကျူးစရာကောင်းတဲ့အတွက်အခုလိုစည်းရုံးမှုပပျောက်ရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာဆက်လက်ပြီးအကူအညီပေးဖို့လှုပ်လာတာဖြစ်တယ်လို့ဆိုပါတယ်။မစ္စစ်ရေးကပဲအခုလိုအကူအညီတွေကို1966ထဲကစပေးလာတာယူရိုငွေတန်ပေါင်း190ကျော်ရှိသွားပြီးအခုပေးမှာကလာမယ့်နှစ်နှစ်အတွက်နောက်ထပ်အသစ်ဖြစ်တယ်လို့ဆိုပါတယ်။ Mrs. Ray ကပဲသမ္မတဦးသိန်းစိန်နဲ့တွေ့ရမှာအပြောင်းလဲတွေအတွက်ကိုချီးကျူးပြီးဒီစည်းရုံးမှုပပျောက်ရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်အဓိကဆွေးနွေးသွားမှာဖြစ်တယ်။ဒါအပြင်လာမယ့်2023မှာဂန္ဓာအသစ်တွေမှာတိုးချဲ့ပြီးနောက်ထပ်အကူအညီပေးနိုင်ဖို့ကိုလည်းလေ့လာသုံးသပ်သွားဖို့ဆွေးနွေးဖို့ရှိတယ်လို့ဆိုပါတယ
် Then in 2013 we might see if we could expand this support in areas such as capacity building to help
လာမယ့်2013ခုနှစ်မှာလည်းကျမတို့ရဲ့အကူအညီတွေကိုစွန့်ရင်မြင့်တင်ရေးလိုဂန္ဓာတွေမှာထပ်ပြီးတိုးချဲ့ပေးနိုင်မလားဆိုတာကိုလည်းစဉ်းစားပေးသွားမှာပါအဓိကအားဖြင့်တော့မြန်မာနိုင်ငံကကြီးညာထားတဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကောင်ထဲဖို့ဖို့နီလန်းတွေကိုအကူအညီပေးနိုင်မှုဖြစ်ပါတယ်။ဒါတွေကိုလာမဲ့လပိုင်းနှစ်ပိုင်းတွေအတွင်းမှာသုံးသပ်သွားမှာဖြစ်ပါတယ
်။အခုလိုသုံးသပ်မှုတွေဆက်လို့ရမှာအခုခီးစင်တဲမှာသမ္မတဦးသိန်းစိန်နဲ့အစိုးရဝန်ကြီးတွေအပြင်ဒေါက်ဆန်းစုကြည်အပါအဝင်နိုင်ငံရေးအထိုက်ခံတွေ NGO တွေလူထုအဖွဲ့တွေနဲ့ကုလသမဂ္ဂအဖွဲ့တွေနဲ့အသေးစိတ်တိုင်ပင်ဆွေးနွေးပြီးမှလုပ်မှာဖြစ်တယ်လို့ Mrs. Ray ကဆက်ပြောပါတယ
် Commissioner Peebags is going in the country as well to assess the situation to discuss with the government with Aung San Suu Kyi
Mrs. Ray ကပဲအခုလိုလေ့လာသုံးသပ်ရမှာအစိုးရကပြောထားတဲ့ပြည်ပြင်ပြောင်းလဲမှုတွေတကယ်ဆက်ဖြစ်လာတာနဲ့လာမယ့်ရွေးကောက်ပွဲမှာလည်းကတိပေးထားသလိုလွတ်လပ်ပြီးတရားမျှတမှုရှိဖို့ကိုလည်းမျှော်လင့်ထားတယ်လို့ဆိုပါတယ်ဒါအပြင်ဒီခီးစဉ်ထဲမှာEC ဥရောပကော်မရှင်ကနေအရင်ထောက်ပံ့ပေးလာခဲ့တဲ့ကျန်းမာရေးစည်းကမ်းတွေအပါအဝင်အခြား NGO အဖွဲ့တွေနဲ့လည်းတွေ့ဖို့ရှိတယ်။နောက်တနင်္လာနေ့မှာနေပြည်တော်မှာလုပ်မဲ့ဖွံ့ဖြိုးရေး policy ရွေးချယ်မှုဆိုင်ရာဆွေးနွေးပွဲကိုလည်းတက်ရောက်ဖို့ရှိတာမို့ဒီတစ်ခေါက်ခီးစဉ်ကပြည့်ပြည့်စုံမှုရှိတဲ့ခီးစဉ်အဖြစ်အရေးပါလိမ့်မယ်လို့ Mrs. Ray ကဆက်ပြောပါတယ်။EC ဥရောပကော်မရှင်အနေနဲ့1996ထဲကစပြီး Multi Trust Fund ခေါ်နိုင်ငံအများပါဝင်တဲ့ရန်ပုံငွေအဖွဲ့တစ်ခုထူထောင်ပြီးဗြိတိန်၊ဆွီဒင်၊ဒိန်းမတ်၊ဩစတြေးလျနဲ့ကုလသမဂ္ဂတို့ကနေငွေစိုက်ထုတ်ကူညီလာပေးခဲ့တာဖြစ်ပါတယ်။ဒီ EC အဖွဲ့အနေနဲ့မြန်မာနိုင်ငံမှာ 3D Funds ခေါ်ယောဂ3ခုတက်ဖြတ်ရေးရန်ပုံငွေအဖွဲ့ထူထောင်ပြီးလဲ AIDS ယောဂ၊ငှက်ဖျားနဲ့ TB အဆုတ်နာယောဂတွေအတွက်ရန်ပုံငွေတွေများစွာထောက်ပံ့ပေးလာခဲ့ပါတယ်ခင်ဗျာ။